အမေရိကန်အာဆီယံစီးပွားရေးထိပ်သီးညီလာခံကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rivkin ကနေပြည်တော်ကိုရောက်နေပါတယ်။လက်ထောက်ဝန်ကြီး Rivkin ကရန်ကုန်မြို့ကိုလည်းတွားရောက်မှာဖြစ်ပြီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမယ့်အပြင်အမေရိကန်ကုမ္ပဏီကြီးတစ်ခုကဖွင့်ထားတဲ့အသက်မွေးဝမ်းကြောင်းပညာသင်ကြားပို့ချတဲ့နေရာကိုလည်းတွားရောက်မှာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လှလတန်ကတင်ပြပေးပါမယ်
။ဟုတ်ကဲ့58ကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးများစီဝေဝဲကျင်းပနေကြီးမှာစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rivkin ဟာအမေရိကန်အာဆီယံစီးပွားရေးထိပ်သီးညီလာခံကိုတက်ရောက်ဖို့ဩဂုတ်လ29ရက်နေ့ကနေပြည်တော်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။နေပြည်တော်ကိုရောက်ရှိစဉ်သူဟာအာဆီယံစီးပွားရေးကောင်စီအပြင်အမေရိကန်မြန်မာကုန်သည်ကြီးများအသင်း90တွင်နဲ့လည်းတွေ့ဆုံမှုရှိပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီး Rivkin ဟာဩဂုတ်လ29ရက်နေ့30ရက်တွေမှာတော့ရန်ကုန်မြို့ကိုတွားရောက်မှာဖြစ်ပါတယ်။အဲဒီမှာစီးပွားရေးလုပ်ငန်းရှင်တွေအပြင်အမျိုးသမီးစွမ်းဆောင်ပညာရှင်တွေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုအမေရိကန်ဘက်ကဘယ်လိုကူညီဖြည့်ရှင်းပေးနိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းရေးရာဌာနပြောခွင့်ရပုဂ္ဂိုလ် Kerry Humphrey က
This is an interesting trip becauseAssistant Secretary Rivkin is going to have an opportunity to learn from some of the people that he meets with, from business leaders, and also including entrepreneurs.
He has seen in the past year, the government, 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 the government,မြန်မာနိုင်ငံအနေနဲ့ဈေးကွက်ဖွင့်ပြီးတဲ့နောက်ခုချိန်မှာစီးပွားရေးစွမ်းဆောင်ပညာရှင်တွေအနေနဲ့သူတို့ရင်ဆိုင်နေကြရတဲ့အကဲဆတ်မှုတွေကိုဝန်ကြီးအနေနဲ့တီးခွင်ရမှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းနေရတဲ့ပတ်ဝန်းကျင်အနေအထားအထူးသဖြင့်အမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုတီးခွင်ရမှာဖြစ်ပြီးအမေရိကန်ဆူရအနေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဘယ်ပုံပင်ဤအကူအညီပေးနိုင်မလဲဆိုတာကိုလည်းဝန်ကြီးအနေနဲ့မေးမြန်းမှာဖြစ်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Miss Humphrey ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးစတင်ဖော်ဆောင်နေတဲ့မြန်မာနိုင်ငံအပေါ်အမေရိကန်ကစီးပွားရေးတံခါးပိတ်ဆို့မှုတွေကိုစတင်ယူသိမ်းပြီးခဲ့ပြီးတဲ့နောက်လာရောက်ရင်းနှီးမြှောက်နှံတဲ့အမေရိကန်ကုမ္ပဏီကြီးတွေရှိတဲ့နဲ့ Caterpillar ကုမ္ပဏီကြီးလည်းပါဝင်တာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီကြီးဟာမြန်မာလူငယ်တွေကိုအသက်မွေးဝမ်းကြောင်းပို့ချနေတဲ့နေရာကိုလည်းလက်ထောက်ဝန်ကြီး Rivkin အနေနဲ့တွားရောက်ကြည့်ရှုမှာဖြစ်တယ်လို့ Miss Humphrey ကပြောပါတယ်
။ It's a training facility and it's supported by Caterpillar and the MSP company and basically it helps high school graduates who are unable to afford a university education it helps them participate in a technical apprenticeship program so assistant secretary
နေရာကတော့တင်ဒန်းပို့ချတဲ့နေရာဖြစ်ပါတယ် Caterpillar company ကြီးရဲ့အထောက်ပံ့တဲ့ MSP ကညာရွှေပြည် tractors နဲ့တွက်ဖက်လှုပ်ဆောင်တာဖြစ်ပါတယ်ရှိကံအဖြစ်တော့ငွေကြေးချို့တဲ့လူတက္ကသိုလ်ကျောင်းမတက်နိုင်ကြတဲ့အထက်တန်းကျောင်းသားတွေကိုစက်မှုနည်းပညာအလုပ်တင်တင်နာပို့ချနေတာဖြစ်ပါတယ်။အထောက်နိုင်ငံသားဝင်ကြီးနေနဲ့ဒီတင်နာကိုတွားရောက်မှာဖြစ်ပြီးကျောင်းသားတွေနဲ့တွေ့ဆုံမဲ့အပြင် Caterpillar တာဝန်ခံတွေကပြောဆိုချက်တွေကိုလည်းနားထောင်မှာဖြစ်ပါတယ်။ခုလိုတင်နာတွေပေးခြင်းအပြင်သမ္မတမြန်မာနိုင်ငံသားတွေရဲ့ဘဝတိုးတက်ရေးအတွက်အထောက်အကူပေးရရောက်စီမဲ့အပြင်စီးပွားရေးကော်ပိုရေးရှင်းကြီးတွေနေနဲ့ဘယ်လိုချင်းဝတ်သိခါပိုင်းနဲ့အညီတာဝန်တည်တည်လှောင်ရမယ်ဆိုတာကိုလည်းနှိုးကြမှုရှိစေပါတယ်လို့ Miss Humphrey ကပြောသွားတာဖြစ်ပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီး Rivkin ရဲ့ပထမဦးဆုံးချိန်မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုဖော်ဆောင်ရမှာလေအထောက်အကူပြုစေတယ်လို့ Miss Humphrey ကပြောပါတယ
် The importance of this trip is that as President Obama saidAmerica's security and prosperity are closely linked to the
Asian ရဲ့ရေးပါမှုကတော့သမ္မတဥဘာမာပြောခဲ့တဲ့အတိုင်းအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအာရှနဲ့ Pacific ဒေသနဲ့နီးနီးကပ်ကပ်ဆက်ဆံနေတာဖြစ်ပါတယ်။ဒါကြောင့်အာရှမှာအမေရိကန်ရဲ့လွှမ်းမိုးနိုင်မှုပြန်လည်ချိန်ကပ်နိုင်ဖို့လှုံ့ဆော်နေတာဖြစ်ပြီးနိုင်ငံသားရေးဝန်ကြီး Kerry ကလည်းဒါကိုအထူးဦးစားပေးကြိုးပမ်းနေတာဖြစ်ပါတယ်လို့ Miss Humphrey ကပြောသွားတာဖြစ်ပါတယ်။တထောင်နိုင်ငံသားရေးဝန်ကြီး Rivkin အနေနဲ့မြန်မာနိုင်ငံပြည်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအကြောင်းဆွေးနွေးဖို့စင်ကာပူ၊ဟောင်ကောင်နဲ့တရုတ်နိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်ထိပ်တန့်အရာရှိတွေရဲ့ခီးစဉ်တွေနဲ့ပတ်သက်လို့နောက်ဆုံးဖြစ်ထွန်းတိုးတက်မှုတရက်ကတော့ အာရှပစိဖိကပူးပေါင်းဆောင်ရွက်မှုအပက်ရဲ့အမေရိကန်ထိပ်တန်းအရာရှိတဦးဆိုရသမ္မတဥဘာမားအနေနဲ့နိုဝင်ဘာလကျင်းပမဲ့ EAS ကိုရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုနိုဝင်ဘာလ23ရက်နေ့မှာဆက်ရမှာဖြစ်တယ်လို့သတင်းတောက်တွေကိုပြောခဲ့ကြောင်းပါရှင်။